တဲ့တောတာရှင်များရှင်ဂျွန်လရဲ့မိုးရိမ်ဆက်တွေကနွေရာသီမှာပိတ်ခဲ့တဲ့ကြောင်းတကားတွေကိုဖွင့်လိုက်ပါတယ်ပန်းကလေးများပွင့်တော်မူဖူးတံဝင့်လို့ချီဆိုတဲ့မူလာတန်းကလေးငယ်တွေတမ်းမြိုင်တီဆိုကြတဲ့အတန်ကိုကြားရတိုင်းကျမမျက်ရည်ဆိုတဲ့အထိကြည်နူးရပါတယ်မူလာတန်းအလဲတန်းအထက်တန်းကြောင်းသားကြောင်းသူလေးတွေရဲ့ဖြူစင်တဲ့စိတ်ရည်ရွယ်ချက်စိတ်ကူးညှော်မှန်းချက်တွေငဲတငဲချင်းကြောင်းနေပဲဆိုတဲ့ရင်းနှီးခင်မင်မှုတွေကလူဘဝမှာဘလို့မှမေ့မရနိုင်တဲ့အတွေ့အကြုံထူးတွေပါပဲကျမတို့အားလုံးကြောင်းသားဘဝကိုဖြတ်သန်းခဲ့ဘူးကြသူတွေပါခစ်စနစ်ကြောင့်စာသင်ခန်းထဲမရောက်ခဲ့ရသူတွေရှိသလိုစာသင်ကျောင်းကိုအရွယ်မတိုင်ခင်ကြောခိုင်းခဲ့ရသူတွေရှိပါတယ်ကျမအမြဲမှတ်မိနေရတာကကျမဖေဖေဒုတိယအကြိမ်အဖမ်းခံရစဉ်မှာငငယ်ရွယ်ရွယ်နဲ့စာသင်ခန်းကိုကြောခိုင်းပြီးအင်တာဝင်းကိုကျမမေမေနဲ့အတူပခုံးထမ်းခဲ့ရတာကိုပါပဲအဖြူအစိမ့်ဝေးကျောင်းသားကျောင်းသူတွေကိုမြင်ရတိုင်းကျမချစ်ခင်စိတ်နဲ့ငေးမောရတာဘယ်နေရာဘယ်ဒေသရောက်ရောက်ရိုးသွားရတယ်မရှိပါဘူးတက္ကသိုလ်ကျောင်းသားကျောင်းသူတို့ရဲ့ဘဝကိုတော့လေးစားအားကြရတာအသွေးအသားတွေကကိုပါတက္ကသိုလ်ကနေမွေးထုတ်ပေးလိုက်တဲ့သားသမီးတွေထဲမှာနိုင်ငံရေးခေါင်းဆောင်အုပ်ချုပ်ရေးခေါင်းဆောင်ဆေးဘက်ပါတကူသိပ္ပံပညာရှင်ဥပဒေပညာရှင်တွေခက်ဆက်ဆက်ပေါ်ထွက်ခဲ့ပါတယ်ပျော်ရွှင်ရင်ခုန်ဝဲပဝန်းကျင်အလှပတွေကိုမေ့ပျောက်ပြီးတက္ကသိုလ်ကျောင်းသားကျောင်းသူတွေခက်ဆက်ဆက်မတရားတဲ့အုပ်စိုးသူကိုတော်လှန်ခဲ့တဲ့သမိုင်းတွေဟာလေအခုအချိန်ထိကျောင်းသားတွေရဲ့ဘဝအသက်သွေးဆက်မျက်ရည်တွေနဲ့ရင်းနေရတော့မှာယုံကြည်ချက်ကိုခွဲလို့မရဘူးဆိုတဲ့တကုံတက္ကသိုလ်ကျောင်းသူမလေးလေးမုံကနဝတနာအဖစစ်အာဏာရှင်လက်ထက်မှာထောင်နှစ်ကြိမ်ကြာခဲ့ရပါတယ်။1996လှဲဒန်းဆန္ဒပြပွဲကိုတကုံတက္ကသိုလ်ကနေလှဲဒန်းအထိခြိတက်ဆန္ဒပြဖို့သွားခဲ့တဲ့ကျောင်းသားကျောင်းသူတွေထဲမှာမလေးလေးမုံပါခဲ့ပါတယ်။တကုံတက္ကသိုလ်ကအရှေ့ပိုင်းခရိုင်တကုံမြို့တစ်မြောက်ပိုင်းရဲ့အစွန်အဖျားလေကွင်းထဲမှာတိဆောက်ထားတဲ့တက္ကသိုလ်ပါတက္ကသိုလ်လို့သတ်မှတ်ထားတဲ့အဆောက်အဦးနဲ့တကုံတက္ကသိုလ်ဆိုတဲ့မုတ်ဦးပဲရှိပါတယ်။စစ်အာဏာရှင်ကပညာရေးကဏ္ဍမြင့်မားရေးဆိုတဲ့တိုင်းပြည်အကျိုးကျောင်းသားတို့အကျိုးကိုဘာမှမကြည့်ပဲကျောင်းတကားပိတ်ပြီးထောင်တကားတွေကိုစက္ကန့်မလတ်ဖွင့်ထားပါတယ်။ဒါအပြင်စစ်အစိုးရကစစ်အသုံးစရိတ်ကိုအမြင့်မားဆုံးသုံးပြီးပညာရေးအသုံးစရိတ်ကိုလျှော့ချထားခဲ့ပါတယ်။တင်ကြားမှုအထောက်အကူပစ္စည်းစာကြည့်တိုက်လက်တွေ့စမ်းသပ်ခန်းသုံးအထောက်အကူပစ္စည်းလုံးဝချွတ်ချုံကျနေပါတယ်။1962ခုနောက်ပိုင်းကစပြီးကျောင်းသားတို့အခွင့်အရေးဟာစနစ်တကျချိုးဖောက်ခံလာရတာဖြစ်ပါတယ်။ဦးနေဝင်းရဲ့မဆာလနဝတနာအဖစစ်အာဏာရှင်ကကျောင်းသားတို့ကိုရန်သူတပွဲသဘောထားပြီးပြုမှုဆက်ဆံခဲ့ပါတယ်။လက်နက်ဆိုးလို့အတူတချောင်းမှမပါတဲ့ကျောင်းသားတွေကိုဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်နှစ်ရှည်ထောင်ဒဏ်တွေချဝေးလံခေါင်းတီးရဲ့အချင်းစခန်းတွေစီပို့ကျောင်းစာသင်ခန်းထဲကနေရာသက်ပံထုတ်ပယ်ပြီးရက်ဆက်စွာကျူးလွန်ခဲ့တာ1962ခုသမဂ္ဂအဆောက်အုံဖြိုခွဲခံရတဲ့အချိန်ကစပြီးဒီနေ့အချိန်ထိပါပဲစစ်အာဏာရှင်ကသူတို့အာဏာတည်မြဲရေးကိုသာကြည့်ပြီးကျောင်းသားတို့ရဲ့အခြေခံအကြဆုံးအခွင့်အရေးတွေကိုချိုးဖောက်ခဲ့ပါတယ်ကျောင်းသားတို့ရဲ့တကက်ပြဿနာကိုပြေးလည်အောင်မဖြေရှင်းမဲကျောင်းပိတ်ချင်းကိုတပိတ်ခွဲလက်နဲ့အဖြစ်ဒီဇိုင်းမှတ်မှတ်အသုံးပြုခဲ့ပါတယ်စစ်အာဏာရှင်ကကျောင်းသားကျောင်းသူတွေပညာသင်ခြင်းစိတ်ကုန်ခန်းသွန်းအောင်စနစ်တကျစောင့်ရွက်ပါတယ်ကျောင်းသားနဲ့စာသင်ခန်းတကယ်အလှမ်းဝေးသွားစေဖို့တက္ကသိုလ်တွေကိုကျောင်းသားအများစုနဲ့အလှမ်းဝေးတဲ့အစွန်အဖျားနေရာတွေစီပြောင်းရွှေ့ခဲ့ပါတယ်ပြန်ကျဲသွားတဲ့ကျောင်းသားတွေကအစင်လာရှိတဲ့ကျောင်းကျောင်းသမဂ္ဂဂုံကိုထိမ့်သိမ့်နဲ့အလံကိုဆက်လက်ထိမ့်သိမ့်ခဲ့ပါတယ်ကျောင်းရှိရင်ကျောင်းသားရှိရမယ်ကျောင်းသားရှိရင်ကျောင်းသားသမဂ္ဂရှိရမယ်ဆိုတဲ့အတိုင်းတကုံတက္ကသိုလ်ရောက်노ကြားတက်ကြွတဲ့ကိုအောင်မိုးကိုပါသိန်းလက်တို့နဲ့အတူမလေးလင်းမွန်ပါဝင်ပြီးတကုံတက္ကသိုလ်သမဂ္ဂကိုဖွဲ့ခဲ့ပါတယ်ထောက်လှမ်းရေးတွေကျောင်းထဲဝင်ပြီးစုံစမ်းထောက်လှမ်းနေတဲ့ဂျားကလျှို့ဝှက်ပြီးသမဂ္ဂကိုဖွဲ့ခဲ့တာပါတက်ကြွရိုးသားဖြူစင်တဲ့တကုံတက္ကသိုလ်ကျောင်းသူမလေးလေးမုံကိုပထမအချိန်ထောင်ကလွတ်လာစဉ်မှာကျမနဲ့စုံခဲ့ပါတယ်။ငယ်ရွယ်နှုတ်ပြိုတဲ့သူ့ရဲ့ကျောင်းသူဘဝကို တာယာဝတီအချင်းထောင်ထဲမှာထောင်နှံ10နှစ်နဲ့ပြည်သူလူထုအတွက်ပေးဆက်ခဲ့ရပါတယ်။ထောင်ကလွတ်လာတဲ့အချိန်မှာတည်ငြိမ်ရင့်ကျက်တဲ့အတွေ့အကြုံသစ်တွေအများကြီးရခဲ့တဲ့မိမပြိုတယောက်အဖြစ်ကျမတွေ့ဆုံခဲ့ရပါတယ်။တိုင်းပြည်ချစ်စိတ်နဲ့အချင်းထောင်ထဲမှာကိုပိုင်နံပါတ်အတက်ခံရပြီးစာသင်ခန်းကိုကြောခိုင်းခဲ့ရတဲ့မလေးလေးမုံကကျောင်းသားလှုပ်ရှားမှုတွေကိုရေရှည်အမြင့်တွေစေတဲ့အခြေခံအကြောင်းတွေထဲမှာသမိုင်းနဲ့ချီတဲ့ကျောင်းသားတို့အခွင့်အရေးတွေဆုံးချုံခဲ့တာကြောင့်ပါဒါအပြင်ကျောင်းသားမိဘဖြစ်တဲ့လူတို့ရဲ့အခွင့်အရေးတွေဆုံးရှုံးမှုကြောင့်လည်းကျောင်းသားလှုပ်ရှားမှုတွေဖြစ်ပေါ်လာရတာပါသားသမီးတွေကျောင်းသားလှုပ်ရှားမှုမှာပါဝင်နေတာကိုမထိန်နိုင်လို့ဆိုတဲ့အကြောင်းပြချက်နဲ့ဝန်ခံလက်မှတ်ထိုးခိုင်းအလုပ်ဖြုတ်ချင်းချောက်တာတွေမြမပြီမှာအသားကျနေပါပြီအစိုးရဝန်ထမ်းမိဘရဲ့တလဝင်ငွေကတက္ကသိုလ်ကျောင်းသားတယောက်အတွက်ကျောင်းစရိတ်တောင်မလောက်ငှခဲ့ပါဘူးလောက်အားပေးပေါ်တာချင်းမိကုံရေကုံအခွန်အခကုံစင်းနှုံးမတန်မဆကြီးတာတွေကြောင့်မိဘတွေဒုက္ခရောက်နေကြရပါတယ်ဒီဒုက္ခတွေကကျမတို့ကျောင်းသားတွေကိုဓာတ်ရိုက်ထိခိုက်စေခဲ့ပါတယ်ကျမတို့ရင်ကိုနာကျင်စေခဲ့ပါတယ်ဒီအခက်ခဲအကျက်အတဲတွေကိုမှန်ကန်တဲ့နီးနဲ့ဖြည့်ရှင်းပေးဖို့အာနာပိုင်ကိုကျမတို့ကျောင်းသားကျောင်းသူတွေတရားနီးလန်းကြကြတောင်းဆိုခဲ့တာပါဒါကျမတို့ရဲ့မွေးရပါလူအခွင့်ရေးပါပဲတဲ့